ပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့က၃နှစ်တကြိမ်ရွေးတဲ့အလုံသမားအစုအဖွဲ့မှာမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမ္မတများအဖွဲ့ချုပ် CTUM ကအကြီးတန်းတာဝန်ရှိသူတဦးရွေးချယ်ခံရပါတယ်ဒီလိုရွေးချယ်ခံရတဲ့အတွက် ILO ရဲ့ပုံမှန်အစည်းအဝေးတွေမှာမြန်မာကိုစားပြုအနေနဲ့မြန်မာရေးကိစ္စတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ CTUM တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ ILO ရဲ့109ချိန်မြောက်ညီလာခံမှာ ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုံသမားအစုအဖွဲ့ဝင်တယောက်အနေနဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမက္ကများအဖွဲ့ချုပ် CTUM ရဲ့အထွေထွေအသွင်းမှုဖြစ်သူဒေါ်ဖြိုးစနာဆိုးရွေးချယ်ခံရပါတယ်။၃နှစ်တကြိမ်အလုံသမားအစုအဖွဲ့ဝင်33ယောက်ကိုညီလာခံတက်လာတဲ့ကိုယ်စားလှယ်အားလုံးကလျှို့ဝှက်မဲပေးရွေးချယ်ကြတာဖြစ်ပါတယ်။အဖွဲ့ဝင်14ယောက်ဒုတိယအဖွဲ့ဝင်19ယောက်မှာဒေါ်ဖြိုးစနာဆိုးကဒုတိယအဖွဲ့ဝင်အဖြစ်ရွေးခံရတာပါ။ဒေတာအလိုက်ကိုစားပြုတဲ့နိုင်ငံအသီးသီးကအစိုးတင်သွင်းထားသူတွေကရွေးကောက်ခံရတာဖြစ်ကြောင်း CTUM ရဲ့ဗဟုအလုံးအမှုနဲ့အပြည့်ပြည့်ဆိုင်ရာအလုံသမားတမက္ကများအဖွဲ့ချုပ် ITUC ILO ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ်။အခုလိုမြန်မာနိုင်ငံကိုစားပြုတယောက်က ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှာပါဝင်ခွင့်ရတဲ့အတွက် ILO ရဲ့အစည်းအဝေးတွေမှာနိုင်ငံအလိုက်အခြေအနေတွေကိုတင်ပြတဲ့အခါမှာထိထိရရလုံနိုင်လိမ့်မယ်လို့မြင်ကြောင်းသူကပြောပါတယ်
။ကျမတို့မြန်မာနိုင်ငံကကိုယ်စားလှယ်အလုံသမားကိုယ်စားလှယ်တရားဝင်နေတယ်။ဒီ ILO ရဲ့အုပ်ချုပ်ရေးဖက်မှာပါဝင်ခြင်းဒီကျမနိုင်ငံမှာရှိတဲ့အနေအထားတွေကိုအချိန်နဲ့တကြိမ်ညီကျမတို့တင်ပြနိုင်တယ်။ဒီအခွင့်အရေးကိုရတယ်။ပြီးတော့လိုအပ်ရင်လိုအပ်တဲ့အချိန်မှာ ILO ရဲ့အုပ်ချုပ်ရေးဖက်အနေနဲ့တော့လကော ILO ရဲ့ဒီအကြီးအကဲတရားရောက်တော့လကောမြန်မာနိုင်ငံဆိုင်ရာနဲ့ပတ်သက်ပြီးတော့ဒီ ILO ရဲ့သဘောထားဒီထုတ်ပြန်တာမျိုးတွေကိုကျမတို့ပို့ပြီးတော့နေမိကက်ကက်ပြီးရောက်လုံးနိုင်မှာဖြစ်ပါတယ်
။အခုလို ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုံသမားအစုအဖွဲ့ဝင်တယောက်အဖြစ်ရွေးချယ်ခံရတာနဲ့ပတ်သက်လို့ CTUM ရဲ့ထုတ်ပြန်ချက်မှာလဲဒေါ်ဖြိုးစန္ဒဆိုဟာမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးနဲ့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတို့အတွက်အသွွန်ခွန်ဆိုင်ကြိုးပမ်းဆောင်ရွက်နေသူဖြစ်တယ်လို့လည်းပြောထားပါတယ်။ILO ရဲ့အပြည်ပြည်ဆိုင်ရာအလုံသမားရေးရာညီလာခံကိုအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တက်ရောက်ဖို့ကြိုးစားခဲ့ပေမဲ့နိုင်ငံဆောင်ကအလုံသမားအဖွဲ့ချုပ်တွေဝန်ဝန်ကန့်ကွက်ကြလို့တက်ရောက်ခွင့်မရခဲ့ပါဘူး
။ဒီမှာစစ်အာဏာရှင်အစိုးရရဲ့ကိုယ်စားလှယ်ကို ILO ညီလာခံကိုတက်ရောက်ခွင့်မပြုရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့အောင်မြင်မှုရခဲ့ပါတယ်။သို့တော်လည်း NUG အစိုးရကိုကျွန်တော်တို့ဒီအတိအကျမှုကိုတော့ဒီ ILO ကနေပြီးတော့မှမဆုံးဖြတ်နိုင်ဘူးပေါ့နော်မဆုံးဖြတ်နိုင်ဘူး case ကိုတို့ဒီ UN ကိုပြန်ပြီးတော့ဆွဲမယ်ဆွဲပြီးတော့မှ UN ကဆုံးဖြတ်ချက်တိုင်းဒီ ILO ကနေပြီးတော့မှဒီဆက်လက်ပြီးဆောင်ရွက်ပါမယ်အခြေအနေမျိုးဖြစ်ပါတယ
်စစ်ကောင်စီကအာဏာသိမ်းယူပြီးနောက်ပိုင်းတရားဝင်မှတ်ပုံတင်ထားတဲ့အလုံသမားအဖွဲ့ချုပ်တွေကလွဲလို့ကျန်တဲ့အရက်ဖက်အလုံသမားအဖွဲ့အစည်းတွေကိုတရားမဝင်ကြောင်းကြေညာခဲ့ပါတယ်ဆနတ်ပြဝင်မှာပါတဲ့အလုံသမားတွေနဲ့တမကအဖွဲ့ဝင်တွေရဲ့စက်ယုံတဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးရှာဖွေရတယ်လည်းရှိခဲ့ကြောင်းဒေါ်ခိုင်ဆောင်ကပြောပါတယ်စစ်ကောင်စီလက်ထက်မှာအလုံရှင်အလုံသမားတမကဒီသုံးပွင့်ဆိုင်အငင်းပွားမှုဖြည့်ရှင်ရေးလုပ်ငန်းတွေလည်းရပ်နေပါတယ်အငင်းပွားမှုဖြည့်ရှင်ရေးမရှိတော့တဲ့အတွက်အလုံသမားအခွင့်အရေးချိုးဖောက်ခံရမှုတွေလက်တလုံးမှာပုံများလာကြောင်းရန်ကုန်အခြေစိုက်အလုံသမားတမကတခုကပြောပါတယ
်လုံရခံရတဲ့အချိန်ကြီးကတော့အရင်တက်သေးသွားတာပေါ့ကတရားဝင်လောက်ခင်ရတဲ့အဖွဲ့ချုပ်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုတဲ့အခါကျတော့ဒီဒီလိုနဲ့မှာတော့ကျွန်တော်တို့ကပ်ဖြစ်နေတာပေါ့လက်ရှိဒီလောက်မားတွေကပူးပေါင်းဖို့ဒီမှာလည်းဆိုတဲ့အခါကတော့လက်ရှိမှာစိတ်ကြီးရတာမရှိဘူးပေါ့ဗျာဘူးလို့ကာလာနဲ့ဆိုလို့ရှိရင်တော့ပို့ဆိုးတာပေါ့နော်လောက်မားတွေအရင်ချောအမှုတွေအများကြီးရှိနေတယ်အခုသာပြင်နိုင်တဲ့ရန်ရားတွေလည်းခေါင်းခေါင်း
တရားဝင်မှတ်ပုံတင်ထားတဲ့ CTUM, MICS, AFFM ဒီလိုတမကားတွေကလွဲပြီးကျန်တဲ့အလုံသမားအဖွဲ့အစည်း16ခုကိုတရားမဝင်အသင်းတွေအဖြစ်စစ်ကောင်စီကကြီးညာထားတာပါ ILO ရဲ့အပြည်ပြည်ဆိုင်ရာအလုံသမားရေးရာညီလာခံကိုမေလ20ရက်ကနေဇွန်လ19ရက်နေ့အထိဆွစ်ဇာလန်နိုင်ငံမှာကျင်းပနေတာပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအလုံသမားအစုအဖွဲ့ကဇွန်လ17ရက်နေ့ကတင်ပြခဲ့ပါတယ်ခင်ဗျာ